Welcome to the Voice of America in Burmese.
Mingla Nyaja Masin, Natasa Shakuni, Evila Goya, Tanila Ninja, Bioe season Rigo, American Piran Sumura, Washington, Tisigani, Satin, Tolinibabi, Lina Mita, Tiakose, Lindo Mita, Sakuna, Sangatons, and Nepian, Bioe, Pispo, Samyana, Bioe, Bamis News, Gani Piro, and Nasin, Namarishan.
ကျွန်မခွန်ယူပါအခုညပဲအစီအစဉ်တွေတာဝန်ယူပါမယ်ရှင်ကျွန်မသင်္ကေတထိုက်ပါရှင်ဆီးရီးယားအပေါ်စီးရဲ့အရာအရေးယူဖို့ဆိုရကိုထည့်သွင်းစဉ်းစားထားတဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုလိုက်ပါတယ်နျူကလ িয়ার
ကိုနှစ်ရက်ကြာသွားရောက်မဲ့လူကယ်ပြန်ဝင်ကြီးရဲ့ခရီးစဉ်နဲ့ပတ်သက်လို့ဒီကယူအက်ချက်ကတော့ဒီစခန်းနေမှာရှိနေတဲ့စီစစ်ပီးသားပုံကိုတွေကိုဒီမြန်မာနိုင်ငံဘက်မှာဆင်းသင့်ဖြစ်နေတဲ့အစီအစဉ်တွေကိုရှင်းပြဖို့ဖြစ်ပါတယ်။အဲ့တော့ပြီးရင်တော့ကျွန်တော်တို့ဓာတ်ကမှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံသားနိုင်ငံသားရေးဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ရဲ့ပြောပြ
ဲ့ကိစ္စကိုအမေရိကန်တို့ပြစ်ပယ်မထားဘူးလို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစင်ချင်းမဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုလို့ပြောဆိုခဲ့ပြီးတံပိုးကြီးကြီးပေးဆက်ရမယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးတဲ့နောက်ကာကွယ်ဝင်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီကိစ္စကိုကင်တွယ်ဖို့အတွက်အမေရိကန်က NATO မြောက် Atlantic စစ်ဆေးချုပ်အဖွဲ့ကာတာကမ္ဘာတစ်လွှာကမဟာမိတ်တွေနဲ့အတူဆောင်ရွက်နေတယ်လို့လည်းဝင်ကြီးမက်တစ်ကသတင်းထုတ်တီကိုပြောဆိုပါတယ်ဓာတုလက်နက်အလုံးရှင်းလင်းပြည်ရေးလုပ်ငန်းစဉ်မှာရုရှားကအာမခံထားတဲ့ကြားကပဲဓာတုလက်နက်တွေဘာကြောင့်ဆက်ပြီးသုံးနေတယ်လဲဆိုတာကိုအရင်ဆုံးကြည့်ကြရမယ်လို့အမေရိကန်ကာကွယ်ဝင်ကြီးမက်တစ်ကပြောဆိုပါတယ်။ကာတာဆော့ဘွားနယ်လဲအမေရိကန်စစ်ထနာချုပ်ပင်တဂွန်မှာတင်းနှင်းလာနေမှာတွေ့ဆုံပါတယ်။ဆီးရီးယားနိုင်ငံထွင်းကဓာတုလက်နက်နဲ့တိုက်ခိုက်မှုတွေကိုအပြင်းထန်ရှုတ်ချတဲ့အကြောင်းဆီးရီးယားသမ္မတဘာရှားအယ်အာဆတ်အစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုတာဝန်ခံရမယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်တို့သဘောတူခဲ့တဲ့အကြောင်းလဲအမေရိကန်သမ္မတအိမ်ဖြူတော်ကမနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာထုတ်ဖော်ပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ဖြတ်သိမ်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးလို့ကြောင်းပထမဆုံးချိန်တိုက်ရိုက်လှည့်ဝက်သတင်းစကားပါလိုက်တယ်လို့အမေရိကန်ဘက်ကအတည်ပြုပေးလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်အနေနဲ့သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံလို့တဲ့ဆန္ဒရှိတယ်လို့မြောက်ကိုရီးယားကိုယ်စားလှယ်ဘက်ကအခုလိုတိုက်ရိုက်စကားပါလာတာလို့အမေရိကန်အကြီးအကဲရရှိသူကမနေ့ကထုတ်ပြောလိုက်ပါတယ်။အမေရိကန်ရရှိတွေကအမေရိကန်ဆိုရနဲ့မြောက်ကိုရီးယားဆိုရကြတိုက်ရိုက်လှုပ်ဝဲချိတ်ဆက်နေတာတွေရှိတယ်လို့လည်းထုတ်ပြောထားပါတယ်။ကင်ဂျွန်အွန်အနေနဲ့အခုလိုဆွေးနွေးလို့ကြောင်းပြီးခဲ့တဲ့လတည်းကတောင်ကိုရီးယားကတဆင့်အမေရိကန်ကိုလှုပ်ဝဲကမ်းလှမ်းခဲ့ပေမဲ့ဒီကိစ္စသတင်းမီဒီယာထဲမှာလည်းလုံးဝမဟခဲ့ပဲအခုမှပထမဆုံးချိန်တိုက်ရိုက်အတည်ပြုပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းမှာပဲတောင်ကိုရီးယားအရာရှိတွေကသမ္မတထရမ့်ကိုအခုလိုမြောက်ကိုရီးယားဘက်ကဆွေးနွေးလို့ကြောင်းတဆင့်စကားပါပြီးခဲ့တဲ့ကမြောက်ကိုဒီကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးတောက်လျှောက်လိုလားတဲ့သမ္မတထရမ့်ဘက်ကမေလမကွန်ခင်မှာမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့တွေ့ဆုံလို့ပါတယ်လို့အားထက်သရောပြောခဲ့ပေမဲ့မြောက်ကိုရီးယားဘက်ကတော့တိတ်ဆိတ်နေကြရကနေအခုလိုလှုပ်ဝဲစကားစပါလာတာပါ။ဒါပေမဲ့မေလကုန်မှာလှုပ်ဖို့ပြင်ဆင်နေတဲ့သမိုင်းဝင်ပထမဆုံးဖြစ်မဲ့အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲဘယ်နိုင်ငံမှာဖြစ်မဲ့ဘာတွေဆွေးနွေးမယ်ဆိုတာအပါအဝင်ဆွေးနွေးပွဲအသေးစိတ်အချက်လက်တွေကိုတော့အခုထိနှစ်နိုင်ငံလုံးကဖွင့်ပြောကြသေးပါဘူး။အရင်တုန်းကတော့မြောက်ကိုရီးယားကသူ့ဘော်စီဝိုင်းပိတ်ဆို့တံခတ်မှုတွေဖြေလျှော့ပေးပြီးစားနပ်အခအကူအညီပေးမယ်ဆိုရင်နျူကလ িয়ার လက်နက်အစီအစဉ်တွေရဆိုင်ပေးမယ်လို့ပေးခဲ့တဲ့ကတိတွေကိုပယ်ဖျက်ခဲ့မှုချိန်မှာဒီထိပ်သီးဆွေးနွေးပွဲဖြစ်ဖို့ရှိနေတာပါခင်ဗျ။
တရုတ်ကားတွေတွင်တွင်မှုအပေါ်အမေရိကန်ကအခွန်တက်တက်တာတာကောက်ယူနေတဲ့အချိန်မှာအမေရိကန်ကားတွေတင်ပို့လာမှာတော့အခွန်ကောက်ကြီးမြင့်လာတာကြောင့်အထိနာရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးတရုတ်နဲ့အတိတ်ပဲမဲ့မိုက်မဲတဲ့ကုန်သွယ်ရေးလို့ဒီကနေ့တနင်္လာနေ့မှာရှုတ်ချပြောဆိုလိုက်ပါတယ် တရုတ်ကနေအမေရိကန်ကိုကားတစင်းသွင်းရင်နှစ်သက်သမ500ခိုင်နှုန်းမဲ့အခွန်ဆောင်ရတယ်လို့သမ္မတထရန့်ကတွစ်တာမှာရေးပါတယ်အမေရိကန်ကနေတရုတ်ကိုကားတစင်းပို့ရင်တော့25ရာခိုင်နှုန်းအခွန်ဆောင်ရပါတယ်ဒါကမျှတတဲ့ကုန်သွယ်ရေးမဟုတ်ပါဘူးဒါကနှစ်ပေါင်းများစွာဖြစ်နေတဲ့အထိပ္ပယ်မဲ့မိုက်မဲတဲ့ကုန်သွယ်ရေးနဲ့တူတယ်လို့သမ္မတထရန့်ကရေးသားခဲ့ပါတယ်အမေရိကန်နဲ့တရုတ်အကြားဘီလီယံချီတန်ဖိုးရှိတဲ့ပို့ကုန်တွေအပေါ်အခွန်အပြန်အလှန်တိုးကောက်ဖို့ချင်းချောက်နေတာနဲ့ပတ်သက်လို့ဒီကိစ္စအတွက်အဖြေတစ်ခုရှိလာမယ်လို့သမ္မတထရန့်ကကျူတင်ခမန်းပြောဆိုခဲ့ပြီးနောက်တည့်မှာပဲတရုတ်အပေါ်ထပ်ပြီးတော့ဝေဖန်ပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိအခြေအနေအရအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးဖို့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာနဲ့အတူအပြန်အလှန်အခွန်တိုးကောက်မှုမပြေမလည်ဖြစ်နေတာကတော့ပြေလည်ဖို့မရှိသေးပါဘူးရှင်
။တောင်ကိုရီးယားနိုင်ငံမှာတော့နောက်သမ္မတဟောင်တူဖြစ်တဲ့လီမြောင်ဘက်ကိုလက်စားမှုနဲ့ငွေကြေးတလွဲသုံးမှုတွေနဲ့ထပ်တရားဆွဲလိုက်ပါတယ်။ပြည်ကြတဲ့တောက်ချာနေကပဲအရင်သမရဟောင်းပတ်ကွန်ဟေကိုလက်စားမှုနဲ့ထောင်တန်း24နှစ်ချပြီးလေးမှာပဲသူမရင်သမရဖြစ်ခဲ့တဲ့လီကိုဒေါ်လာ10သန်းတောင်ကိုရီးယားထောင်လိုင်းအေဂျင်စီနဲ့ Samsung ကုမ္ပဏီတို့ကနေလက်ပေးတာယူခဲ့တယ်လို့တရားစွဲလိုက်တာပါ2008ခုနှစ်ကနေ2013ခုနှစ်ထိသမရတာဝန်ယူခဲ့တဲ့လီကိုသူပိုင်တဲ့ကုမ္ပဏီကနေဒေါ်လာ33သန်းတလွဲသုံးခဲ့တယ်လို့လည်းအစိုးရတရားသူကြီးတွေကစွပ်စွဲထားပြီးပြီးခဲ့တဲ့လတည်းကဖန်စီထိမ့်သိမ်းထားခဲ့ပါတယ်အရင် Hyundai ကုမ္ပဏီအမှုဆောင်ရရှိချုပ်ဖြစ်ခဲ့တဲ့တမျိုးချစီဝိုင်းလုပ်ငန်းရှင်လီဘက်ကတော့သူ့အနေနဲ့ဘာမှအမှားလုပ်ခဲ့တာမရှိဘူးလို့ညှင်းဆိုထားပြီးဒီစစွဲချက်ကနိုင်ငံရေးရလှုပ်ရှားမှုသာဖြစ်တယ်လို့ပြန်ပြောထားပါတယ်။သမ္မတမဖြစ်ခင်ဆိုးမျိုးတော်ဝင်ဖြစ်ခဲ့တဲ့လီအနေနဲ့အခုလိုလက်စားမှုနဲ့အရေးယူခံရတာကတောင်ကိုရီးယားတာဝန်ထမ်းဆောင်ခဲ့စဲနဲ့အနားယူသွားခဲ့တဲ့သမ္မတတွေထဲမှာလေးဦးမြောက်ဖြစ်ပါတယ်။သူ့နောက်သမ္မတဖြစ်ခဲ့တဲ့ပတ်အနေနဲ့သမ္မတတာဝန်ထမ်းဆောင်နေနောက်လက်စားမှုတစ်ခုနဲ့သမ္မတတာဝန်ကနေဖယ်ရှားခံခဲ့ရပြီးနောက်ဆုံးထောင်ဒဏ်တွေကျခဲ့ရတာဖြစ်ပါတယ်ခင်ဗျ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှလာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌဟာဦးဝင်းမြင့်ကိုတမရတင်မြောက်လိုက်တာကြောင့်အစိုးရအတွက်အင်အားတစ်တရဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်။တမရဦးဝင်းမြင့်ကပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူစဉ်ကလည်းလွတ်တော်အတွင်းမှာပြက်ပြက်သားသားပြောဆိုလုပ်ကင်တတ်သူလို့နာမည်ရခဲ့တာပါ။တမရဦးဝင်းမြင့်ဟာဒေါအောင်ဆန်းစုကြည်အပေါ်တစ္ဆာရှိနာခံသူတစ်ဦးဖြစ်ပြီးဒေါက်ဆန်းစုကြည်အနေနဲ့လုတ်ပိုင်ခွင့်အာဏာတချို့ကိုလွှဲပေးလိမ့်မယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကရှုမြင်ပါတယ်။သမရချမ်းတစ္ဆာချင်းဆိုပွဲမင်းကွန်းမှာလည်းသမရဦးဝင်းမြင့်ကလူ့ခွင့်ရေးတည်င်းလွတ်လပ်ခွင့်လိုအပ်ချက်တွေကိုပြောဆိုခဲ့တယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးအခြေခံဥပဒေပြင်ဆင်ရေးတို့ကိုလည်းဂရုပြုပြောဆိုခဲ့တာပါ။သုံးသပ်သူဒေးဗစ်မက်တီယာဆန်ကတော့ပါတီရဲ့အမာခံအတွေ့အကြုံရှိတဲ့နိုင်ငံရေးသမားနောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအတွင်းမှာစစ်တပ်နဲ့ရင်ဆိုင်လူချောင်းပြတ်တထားသူတို့ကိုရွေးချယ်လိုက်တာကစိတ်ဝင်စားဖို့ကောင်းတယ်လို့ပြောပါတယ်။နိုင်ငံရေးသုံးသပ်သူဆိုင်းဝမ်ဆိုင်းကတော့တမရတဲ့ရွေးချယ်မှုဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တယ်ဆိုတဲ့အပေါ်သဘောတူပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့ Pacific Forum မှာသုတေသနပြုစုနေသူကိုနေရန်ဦးကတော့ဒေါအောင်ဆန်းစုကြည်ခေအလွန် NLD ပါတီတွင်မှာအကွဲအပြဲတွေဖြစ်လာနိုင်တဲ့အပေါ်စိုးရိမ်နေလို့ပြောပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအဖွဲ့အစည်းတွေအတွင်းအုပ်စုဖွဲ့တဲ့နိုင်ငံရေးယဉ်ကျေးမှုကြောင့်အနာဂတ်မှာ NLD ပါတီတွင်အုပ်စုချင်းအားပြိုင်မှုတွေတွေ့လာရနိုင်တယ်လို့လည်းကိုနေရန်ဦးကထောက်ပြပါတယ်ရှင်
။ Hungary ဝန်ကြီးချုပ် Viktor Orbán ဝန်ကြီးချုပ်သက်တမ်း3ချိန်မြောက်ဖြစ်မနေ့က Hungary ရွေးကောက်ပွဲအတွင်းထပ်မံရွေးခန့်လိုက်ရပါတယ်။နိုင်ငံခြားကရွှေပြောင်းဝင်ရောက်လူသူတွေလက်ခံရေးဆန့်ကျင်တဲ့ဝန်ကြီးချုပ်အော်ဘန်ရဲ့မူဝါဒကြောင့်အစပိုင်းရွေးကောက်ပွဲရလဒ်တွေရာသူ့ရဲ့ Fidesz Party လွှတ်တော်ထဲမှာနေရာအများစုရခဲ့ပြီးလွှတ်တော်မှနေရာ3ပုံ2ပုံကိုရထားခဲ့ပါတယ်။တနင်္ဂနွေနေ့ညရွေးကောက်ပွဲရလဒ်ထွက်လာပြီးအချိန်မှာတော့အော်ဘန်ကငါတို့အောင်ပြီး Hungary နိုင်ငံကိုငါတို့ကာကွယ်နိုင်ပြီလို့သူ့ရဲ့ထောက်ခံသူတွေကိုပြောလိုက်ပါတယ်။အော်ဘန်ကပဲဥရောပဒေသတွင်းကိုမွတ်စလင်ရွှေပြောင်းအခြေချသူတွေအခုလိုဝင်လာနေတဲ့အချိန်မှာဒီရွေးကောက်ပွဲရလဒ်ကဟန်ဂေရီနဲ့နိုင်ငံရဲ့ခရစ်ယာန်ယဉ်ကျေးမှုကိုကာကွယ်ထိန်းသိမ်းနိုင်မှုအတွက်အောင်မြင်မှုကြီးဖြစ်တယ်လို့ပြောလိုက်ပါတယ်။အော်ဘန်ဟာဟ Hungary Urban နေနဲ့ Hungary ဆိုရတဲ့တာဝန်ထမ်းဆောင်လာခဲ့တဲ့တတန်စုစုပေါင်း၄ချိန်ရှိသွားပြီဖြစ်ပြီးဝင်ကြီးချုပ်ရာထူးမှာတတန်၃ချိန်မြောက်တာဝန်ထပ်ဆက်ထမ်းဆောင်မှာဖြစ်ပါတယ်။တကယ်တော့ Urban ဟာနိုင်ငံခြားကဝင်ရွှေပြောင်းဝင်ရောက်လာမှုကိုစန့်ကျင်သူဖြစ်မဲ့ဆွဲစီယုံခဲ့ရမှာမွတ်စလင်တွေရွှေပြောင်းဝင်ရောက်လာမှုကြောင့် Hungary နိုင်ငံတဖြည်းဖြည်းပျက်စီးဆုပ်ယူလာပြီးနောက်ဆုံးပြတ်သုံးသွားမှာတည်ကြတယ်လို့ပြောခဲ့ပါတယ်။ဒါအပြင်ဥရောပသမဂ္ဂ EU အနေနဲ့ Hungary နိုင်ငံကို Hungary နိုင်ငံသားတွေလက်ထက်ကလူယူနေပြီးဥရောပယဉ်ကျေးမှုကိုညံ့နှံ့စေမယ်လို့လည်း Urban ကဆွဆွဲလာခဲ့ပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံအနောက်ပိုင်းမွန်စတာမြို့ကလူအုပ်ထဲကိုအသက်48နှစ်အရွယ်ဂျာမန်နိုင်ငံသားကားနဲ့ဝင်တိုက်ခဲ့ရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့အစိုးရရှင်းလင်းတွေကမနေ့တနင်္ဂနွေနေ့တုန်းကပြောပါတယ်။နာမည်ထုတ်ပြန်မထားတဲ့ကားနဲ့ဝင်တိုက်ခဲ့သူအမျိုးသားကတော့ကားထဲမှာပဲသူ့ကိုယ်သူတက်နှက်နဲ့ပြစ်ပြီးတော့အဆုံးစီရင်သွားပါတယ်။ဒဏ်ရာရထားသူတွေထဲက6ဦးကစိုးရင်ရတဲ့အနေအထားမှာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီလူကတကိုယ်တော်လှုပ်ရှားခဲ့တာလို့ယုံကြည်တဲ့အကြောင်းလဲမနစ်တနင်္ဂနွေနေ့မှာပဲရဲကပြောဆိုထားပါတယ်ရှင်။
ဆိုမာလီယာနိုင်ငံမှာတော့ဝန်ကြီးချုပ်နဲ့အာဏာလွန်ဆွဲဘွဲဖြစ်ပြီးလွှတ်တော်ကထာဒီနေ့နှုတ်ထွက်သွားပါပြီ။လွှတ်တော်ကထာမူဟာမက်အိုစမန်ဂျာဝါရီဘောအယုံကြည်မရှိကြောင်းဆိုကိုဒီနေ့လွှတ်တော်ရဲ့မဲခွဲဆုံးဖြတ်ဖို့ရှိနေခြင်းမှာလွှတ်တော်ဒီယိုကရာအက်ဖ်ဒီဝလီမူတီကဥက္ကဋ္ဌဂျာဝါရီထွက်သွားပြီလို့ဒီနေ့ကြေညာလိုက်တာပါ။ဝန်ကြီးချုပ်နဲ့သုံးပတ်ကြာအာဏာလွန်ဆွဲနေခဲ့တဲ့အောက်လွှတ်တော်ဥက္ကဋ္ဌဂျာဝါရီအနေနဲ့အခုလိုနှုတ်ထွက်ဖို့စတင်ထားတယ်လို့လည်းဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာဝန်ကြီးအက်ဖ်ဒီရာမန်ဟော့ရှ်ဂျေဘရီကအင်တာနက်တွစ်တာကနေကြေညာထားခဲ့ပါတယ်။လွတ်တော်မှာဟိုစင်အရပ်အစီကလည်းလွတ်တော်မှာဥက္ကဋ္ဌနှုတ်ထွက်ကြောင်းကြေညာခဲ့တာကိုပြောပြပြီးဥက္ကဋ္ဌဂျာဝါရီအနေနဲ့သမရမိုဟာမက်အဗ်ဒူလာဟီဖာမိုဂျီအကြံပေးသလိုနောက်ထပ်နိုင်ငံရေးရှေ့မတူနောက်မဆုတ်တာဖြစ်လာမှာကိုရှောင်ရှားနိုင်ဖို့အခုလိုနှုတ်ထွက်တာလို့ဆိုပါတယ်။ဂျာဝါရီရဲ့လက်ထောက်တူကလည်းဂျာဝါရီအနေနဲ့အခုလိုနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးလွတ်တော်မှာနှုတ်ဆက်မိကုန်ဗိုလ်ထုနေပြောဖို့ရှိတယ်လို့ဆိုပါတယ်ခင်ဗျာ
။ AB လာကိုရဲ့တင်းလာနေညာပိုင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေထဲမှာတော့လူကယ်ပြန်ဝင်ကြီးရဲ့ဘင်္ဂလားဒေ့ရှ်နှစ်ရက်ကြာခရီးစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကြည့်ကြရအောင်ပါ။ဘင်္ဂလားဒေ့ရှ်ခရီးစဉ်မှာဒုက္ခသည်ပြန်လည်လက်ခံရေးကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အဓိကထားဆွေးနွေးသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။နှစ်ရက်ကြာမဲ့ဒီခီးစဉ်မှာကောက်ဆက်ပဇာကဒုက္ခသည်စခန်းကဒုက္ခသည်တွေနဲ့ပါတွေ့ဆုံပြီးပြန်လည်လက်ခံရေးနဲ့ပတ်သက်လို့ရှင်းလင်းပြောကြားသွားဖို့လည်းရှိကြောင်းသူကပြောပါတယ်။ဒီခီးစဉ်ဟာမြန်မာနိုင်ငံကအစ်မြင့်အရာရှိတွေတဲကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေကိုပထမဦးဆုံးသွားတဲ့ခီးစဉ်ဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဟာမနက်ဖြန်ဧပြီ17ရက်နေ့မှာသူ့ရဲ့နှစ်ရက်ကြာဘင်္ဂလားဒေ့ရှ်ခရီးစဉ်စတင်မှာဖြစ်ပါတယ်။ဒုက္ခသည်ပြန်လည်လက်ခံရေးလှုပ်ဆောင်နေမှုနဲ့ပတ်သက်လို့နိုင်ငံတကာဘက်ကဖိအားတွေပြင်းထန်နေချိန်မှာပဲဒီခရီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်။ခရီးစဉ်အတွင်းမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပေမဲ့ဘာတွေကိုအဓိကထားဆွေးနွေးကြမယ်ဆိုတာကိုအသေးစိတ်မသိရသေးပါဘူး။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဆိုရဲမြန်မာနိုင်ငံဘက်ကဒုက္ခသည်တွေရှိရာစခန်းတွေကိုပါတွားရောက်ဖို့စီစဉ်ထားတာကြောင့်ဒါဟာမြန်မာအစိုးရအစိမ့်မြင့်အရာရှိတဦးအနေနဲ့ပထမဆုံးအကြိမ်ဒုက္ခသည်စခန်းတွေကိုတွားရောက်ခြင်းလည်းဖြစ်ပါတယ်။သူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုအခုလိုပြောပြတာဖြစ်ပါတယ်
။ဘောယူနဲ့မမကကရောက်နေတယ်ဆိုတာမျိုးအဲဒီမှာရှိရဲ့ဒီအဲဒီဟိုဘက်ကမျိုးရောက်နေတဲ့သူတွေကသိချင်မှသိမယ်ဒီ message share ရောက်လားမရောက်လားဒီတဲ့င်းစကားတွေကတကယ်ရောအမှန်ကိုသိရလားဆိုတော့အဓိကတော့ဘာလဲဆိုကျွန်တော်ပြန်လဲခံရေးကိုကျွန်တော်တို့အစင်းင်းဖြစ်နေတယ်အစင်းင်းဖြစ်အောင်ကြိုးစားဆောင်ရွက်နေတယ်အစင်းင်းလည်းဖြစ်တယ်ဒါပေမဲ့ပြန်လဲလက်ခံဖို့အတွက်မစနိုင်ဘူးပေါ့အဲ့တော့ဒီဘုရားကျုပ်တိုင်းလှုပ်ဆောင်ဖို့အတွက်ကနှောက်နှေးနေကြတာရှိနေတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်နဲ့ပြန်ပြီးတော့ကျွန်တော်ညှိနှိုင်းဆောင်ရွက်ရမှာရှိတယ်ဒါကြောင့်မို့ကျွန်တော်တို့သွားတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလကမြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဘင်္ဂလားဒေ့ရှ်နိုင်ငံတွားရောက်ခဲ့စဉ်မှာမြန်မာပြည်ကိုပြန်ပို့မယ်ဒုက္ခသည်အိမ်တောင်စု1900နီးပါးနဲ့လူဦးရေ 8,000 ကျော်စရင်ကိုဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကပေးအပ်ခဲ့ပါတယ်။လောလောဆယ်မှာဒီလူဦးရေ 8,000 ကျော်ထဲက 800 ကျော်ဟာမြန်မာပြည်မှာနေထိုင်ခဲ့သူတွေအဖြစ်နှစ်ဖက်အတီးပြူပြီးဖြစ်တာကြောင့်သူတို့ကိုပြန်လည်လက်ခံဖို့အသင့်ရှိနေကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဦးသိန်းစွေကမကြသေးခင်ကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဖို့လူစီရင်ပေးတာမှာသဘောတူထားတဲ့ တမတ်ပုံစံမဟုတ်ပဲပေးပို့ထားတာတွေနဲ့ပတ်သက်လို့နိုင်ငံခြားအကြေတဝင့်ဆွေးနွေးအဖြစ်ရှာမယ်လို့လည်းဒေါက်တာဝင်းမြတ်အေးကဆိုပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့တိမ့်နဲ့ချီတဲ့ဒုက္ခတွေရီနှစ်နှစ်အတွင်းနေရပြန်ရေးအတွက်အစီအစဉ်သဘောတူညီချက်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့တည်တည်ချာချာမစတင်နိုင်သေးပါဘူးပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကို6ရက်တာလာရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမွဲလာကရခိုင်မြောက်ပိုင်းကိုတွားရောက်ခဲ့တာမှာထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးပြင်ဆင်ဆောင်ရွက်မှုတွေကိုမတွေ့ခဲ့ရတာကြောင့်ဒုက္ခသည်တွေနေရာပြန်ရေးဟာအဆင်သင့်မဖြစ်သေးဘူးလို့ဆိုထားပါတယ်။ဒါပေမဲ့လက်ရှိမြန်မာအစိုးရဘက်ကတော့ဒါကိုငြင်းဆန်ထားပြီးပြန်လည်လက်ခံရေးအတွက်အဆင်သင့်အနေထားမှာရှိတယ်လို့ဆိုထားပါတယ်ဒီခီးစင်မှာဒုက္ခသည်တွေနဲ့တွေ့ဆုံပြီးပြန်လည်လက်ခံနိုင်ရေးအတွက်ပြင်ဆင်ထားတာတွေကိုဒုက္ခသည်တွေသိရှိနိုင်ဖို့ရှင်းလင်းပြောဆိုသွားမယ်လို့လည်းဝန်ကြီးကဆိုပါတယ
်ကျွန်တော်တို့ကအခုဒီငွေငွေလုံးရေးစာချုပ်ထဲမှာလည်းတော့ UN ရဲ့ involvement တော့ UN ကနေပြီးတော့ပါဝင်လာမှုတို့ UNHCR UNDP တို့ဒိုင်းနဲ့လည်းညှိနှိုင်းပြီးတော့ MOU တွေနဲ့တော်တော်အခြေအနေကောင်းပြီးတော့ညှိနှိုင်းတဲ့ဆောင်ရွက်တဲ့အဆင့်တွေကိုကြုံလုံးရောက်ရှိနေပြီဖြစ်တဲ့အတွက်ကြောင့်ဒါသဘောတဖြည်းဖြည်းတော့သူတို့လည်း UN ကလည်းသဘောပေါက်လာမယ်လို့ထင်တယ်ပုံမှန်လုပ်နေတဲ့လုပ်ငန်းတွေကိုသဘောမပေါက်သေးလို့လည်းဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်သူအထင်နဲ့အမြင်နဲ့ပြောတာလည်းဖြစ်ရင်ဖြစ်မယ်ဒါပေမဲ့ဘာပဲပြောပြောအဲ့ပေါ်မှာကျွန်တော်ကမတုံ့ပြန်လဲဆိုတော့ကျွန်တော်တို့ရဲ့သဘောယူနဲ့မှန်ကန်တဲ့လုပ်ရနဲ့ပဲပြန်ပြရမှာပဲဒါပဲရှိတယ်ဘယ်တော့ဖြစ်ဖြစ်ကျွန်တော်ဒီလိုပဲပြောလို့ပြောနိုင်တယ်ဘာလို့တကယ်လဲလုပ်နေတာဒီတိုင်းပဲဖြစ်နေ
နှစ်ရက်ကြာခီးစဉ်အသေးစိတ်အစီအစဉ်ကိုတော့ညှိနှိုင်းဆဲရှိသေးကြောင်းမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူက VOA ကိုခုလိုပြောပြပါဗျ။
အဲ့တော့အဓိကတော့ကျွန်တော်တို့ဒါကာနဲ့ကော့ခ်စားနဲ့နှစ်ခုသွားဖို့အစီအစဉ်နေပါလေ။အဲ့တော့အခုအစီအစဉ်အသေးစိတ်ကတော့အခုကျွန်တော်တို့ဒါကာဘက်မှာကျွန်တော်တို့မြန်မာသမ္မတကြီးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနနဲ့ညှိနေပါလေ။အဲ့တော့ပြီးရင်တော့ကျွန်တော်တို့ဒါကာမှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအစီအတဲရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်
။ဒုက္ခသည်စခန်းတွေကိုမြမအစိုးရအစိုးရအတဝန်ရှိသူတဦးအခုလိုတွားရောက်မဲ့ဒီအစီအစဉ်ကိုကျေနပ်အားရကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုထားပြီးဘင်္ဂလားဒေ့ရှ်အစိုးရဘက်ကနောက်တတုတ်ပြန်လဲပေးပို့မယ်လူ1000လောက်စည်ရင်းကိုလည်းမကြခင်မှာမြမအာဏာပိုင်တွေလက်ထဲပေးအပ်သွားမယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြထားကြပါတယ်ရှင်။
မေခပြောပြခဲ့တာပါရှင်အခုတော့ကချင်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တို့ကြားကတင်မာနေတဲ့စီးရီးအခြေအနေတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ကချင်ပြည်နယ်ဖားကန့်နယ်တနိုင်းဒေသမှာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကအစိုးရတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးနောက်ဒေသတွင်းမှာစီးရီးတင်မာမှုတွေမြင့်တက်လာခဲ့သလိုတိုက်ပွဲတွေပိုမိုပြင်းထန်မဲ့အလားအလာတွေလည်းရှိနေပါတယ်လောလောဆယ်မှာတော့တနိုင်းဒေသမှာဒေသခံပြည်သူတွေကိုဒေတာရင်းသွားလာရေးကန့်တတာနဲ့တာစီစစ်စစ်နေတာတွေရှိသလိုဖားကတ်မှာလည်းနှစ်ဖက်တပ်တွေအသင့်အနေထားရှိနေပါတယ်လက်ရှိကချင်ပြည်နယ်ကအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်မှာတရားညီတော်ရှိအစိုးရစစ်စခန်းကိုတောက်ကြနေက KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့တနင်္ဂနွေနေ့မနေ့အစောပိုင်းကတော့တနိုင်းမြို့နယ်လမုံကြီးရွာကပြည်သူစစ်စခန်းကိုထပ်မံတိုက်ခိုက်ခဲ့ပါတယ်ဒီကနေ့မှာတော့တနိုင်းဒေသမှာတိုက်ပွဲတွေမဖြစ်ပွားပေမဲ့ဒေသခံတွေတွာလာရမှာတော့ကန့်သက်တာတွေစစ်ဆေးတာတွေရှိနေတယ်လို့တနိုင်းဒေသခံတဦးကပြောပါတယ
်။ခေါင်းကြီးကလူမျိုးကြီးရောမှာဒီလိုစစ်တပ်ကမှညနေကျော်ကနေ9:00ဆွဲလောက်အဲ့ဒီအချိန်တုန်းကတိုက်ပွဲတွေကအဲ့ဒါတော့ရှိတယ်ကွာ။တိုက်ပွဲရှိတဲ့နောက်ပိုင်းမှာတော့ဒီမှာတော့ဆက်ပြီးတော့ဘာမှမကြားရတော့ဘူး။ကြွားရည်လာရည်ဖြစ်ဖြစ်တာပဲရှိတယ်။လူမျိုးကြီးရောမှာဆိုလို့ရှိရင်တော့အဲ့မှာရှိတဲ့ဒီလိုစစ်တွေကအယူအဆတွေကိုပြည်ချင်းနေရတယ်။ကားတွေတော့လာတော့ဖြစ်ပြင်လာတော့ဘာမှမရှိပါဘူး။သွားလာတဲ့လူတွေကိုပြည်ချင်းနေရတာနည်းနည်းများတာပဲရှိရခင်ဗျာ။သွားလာရခက်ခဲတာပဲရှိပါလေ။မသွားခိုင်းတာမျိုးလို့ပြည်ပြေးတာမျိုးတော့မရှိပါဘူး
။တခြားတိုင်းဒေသခံတဦးကလည်းအခုလိုပြောပါတယ်
။မမရတော့အဲ့မှာစစ်ဆေးတာတော့တော့သူတို့ဘဝချက်တွေနဲ့လိုက်ပြီးမှအဲ့ဒီယူပါမေးတာလို့ပြောလို့ရရှိ။နောက်သူမသွားရနေနေတွေပါတမထတာရှိတယ်။ဒီသမတာနေရာကျွန်တော်နေရာတွေပါတယ်အင်ချာနေသွားတဲ့နေရာတွေဖြစ်နေတော့ကျွန်တော်သွားလာရတော့နည်းနည်းစီစဉ်လို့မှသွားရတာတောင်တူကြီးကအဲ့လိုမျိုးဖြစ်နေအစားတော့ကတော့ပြင်းပြင်းရဲ့ရှာတာအစားကားကရှာတာအစားတော့တောင်ထဲခံရရတယ်အခုကတော့အဲ့လိုရှာလို့နေရတော့ဟိုလေးသက်သေးပါတယ်
တောက်ကြနေကတိုက်ပွဲဖြစ်ပွားတဲ့ဖားကန့်မြို့နယ်အတွင်းမှာတော့မြကျင်းနာဖားကန့်လမ်းမှာကားတွေပုံမှန်အတိုင်းသွားလာနေကြောင်းနဲ့နှစ်ဖက်တပ်တွေဟာအခြေအနေကိုစောင့်ကြည့်နေကြောင်းဖားကန့်ဒေသခံတဦးကပြောပါတယ်
ဒီထားကလေကတော့လောဆယ်အဲ့ဒီဟိုပါပေါ့ဒီတိုင်းမြန်အောင်ကနေဖြစ်သွားခုနည်းနည်းနဲ့နေနေတာအဲ့ဒါနဲ့တစ်ခက်နည်းနည်းသိမှမှုစီလုံချားမှုပဲရှိနေတဲ့နေသားပေါ့အဲ့လိုပါပေါ့ပုံတိရလည်းဒီကမ်းမန်းကလည်းဒီဒီလူစစ်နဲ့ဒီသူ့ဒီတက်လို့ဘက်ကဟာလည်းဒီလည်းတော့လှူရှာနေဒီခက်ကဟာလည်း
တော်ပါအစ်နေသားပေါ့ KIA တရင်စလေးကဒီလ10ရက်နေ့ကစပြီးစစ်စင်ရေးတွေလှုပ်ဆောင်တော့မှာမို့တနိုင်းဒေသရှိရွှေမော်ပင်းမော်တွေမှာဝင်ရောက်အလုပ်လုပ်ကင်နေသူတွေကိုအ мян ဆုံးထွက်ခွာဖို့တတိပေးချက်ထုတ်ပြန်ထားပါတယ်ဒါကြောင့်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပုံမှုပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေပါတယ်ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ခွန်ကြားကဖကန့်ဒေတာက KIA တရင်6နဲ့တနိုင်းဒေတာက KIA တရင်7ဌာနချုပ်စခန်းတွေကိုအစိုးရတပ်မတော်ကထိုးစစ်ဆင်ဖယ်ရှားခဲ့တဲ့နောက် KIA ကအခုလိုအစိုးရတပ်စခန်းတွေကိုပြန်လည်တိုက်ခိုက်လာတာလို့သုံးသပ်ပါတယ်။နောက်ပိုင်းမှာလည်းဒီဒေတာအတွင်းမှာတိုက်ပွဲတွေပုံမှုပြင်းထန်လာနိုင်တယ်လို့လည်းအခုလိုဆက်ပြောပါတယ
်။မနေ့တုန်းကဂျွန်ဒီလလောက်မှဖြစ်နေတယ်တဲ့။တရင်6ဌာနချုပ်ကိုဟိုစက်ကနေဒီတော့စစ်စင်ရေးလောက်ပြီးတော့မှတော့ရောက်အဲပြင်ပလိုက်ရလေတရင်စလေးလည်းသူတို့ရှောင်ပေးလိုက်ရပြီဌာနချုပ်မရှိတဲ့ခါကျတော့မြေယာကြိုကြားကြိုကြားသူတို့လည်းထွက်ပြီးတော့မှစစ်စင်ရေးပြန်လုပ်မယ်ဆိုတဲ့သဘောကျွန်တော်ဒီလိုပဲတုံ့တက်နေပြီလေအခက်မှာတော့တိုက်ပွဲဖြစ်ပြီဆိုတော့တစ်ခါတော့အကြည့်နာမှာပဲသူတက်ကလည်းအကြည့်နာတဲ့ခါကျတော့အခုတက်ကလည်းပဲဒီအားရတဲ့သူချင်းမှာသူတို့ရှင်းနေဖို့ကြွယ်သူမှာတော့တန်နေလဲကြံကြားနေရတဲ့ခါကျတော့တိုက်ပွဲတော့ပူပူကြီးကိုထက်ပူကြီးကျဲသွားနိုင်တယ်မယ်ကျွန်တော်တို့လည်းအဲ့လိုပဲတုံ့တက်ပြီးဆိုရမှုလည်းရှိတာပေါ့ဗျာ
တောက်ကြနေကဖြစ်ပွားတဲ့တိုက်ပွဲမှာအစိုးရတပ်မတော်ဘက်ကလေကြောင်းကနေပြန်လည်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းဒေသခံတွေကပြောဆိုပါတယ်ဖားကန့်နဲ့တနိုင်းဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့အစိုးရကတော့သတင်းထုတ်ပြန်တာမရှိပါဘူးလောလောဆယ်မှာစွန်ပရာပွန်နဲ့မန်စီမြို့နယ်ဘက်တွေမှာလည်းစီးရီးတိမမှုတွေရှိနေကြောင်း KIA ဘက်ကပြောဆိုထားပါတယ်ဖေဖော်ဝါရီလလာဆန်းကတော့တမ်ဘရကိုစလေဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လှတို့ဟာကျုံနိုင်ငံတာလီမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံပွဲမှာသဘောတူညီချက်တစုံတရာမရခဲ့သလိုနောက်ပိုင်းမှာလည်းတိုက်ပွဲတွေဟာပုံမှုပြင်းထန်လာခဲ့ပါတယ
်ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်ကရင်ပြည်နယ်ဖားပွန်မြို့နယ်က KNU တပ်မဟာ9နေမြေအတွင်းတိုက်ပွဲဖြစ်နေတဲ့ဧရိယာထဲမှာအရေးပေါ်ကူညီထောက်ပံ့ပေးနေသူတဦးရွာအဝင်မှာစစ်တပ်ဘက်ကပြစ်ခတ်မှုကြောင့်တည်ဆုံခဲ့ပါတယ်။အဲ့ဒီဒေသမှာ KNU နဲ့မြမတပ်မတော်တို့မက်လာကလေးကတိုက်ပွဲတွေပြင်းထန်နေခဲ့ပြီးအခုဆိုရင်ရွာသား2300ကျော်နေရပ်ဆုံးခွာပြီးစစ်ဘေးရှောင်နေကြပါတယ်။တနိုင်ငံလုံးအပြည့်ရသဘောတူစာချုပ် NCA ကိုသာမကလူခွင့်ရေးကိုပါချိုးဖောက်ခံနေရတာဖြစ်တဲ့အကြောင်းဖားပွန်ခရိုင်အရေးပေါ်ကူညီရေးအဖွဲ့ကပြောတယ်လို့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ KNP နဲ့ဖပုံခရိုင် KNU ရဲ့တပ်မ9နယ်မြေမှာမြမတပ်မတော်ကလမ်းတိုးချက်ဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့မလကစပြီး KNU နဲ့မြမတပ်မတော်ကြားနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်နေရဆွန့်ခွာပြီးစစ်ဘေးရှောင်သူတွေ2300ကျော်ရှိခဲ့တယ်ဆိုပြီးဖပုံခရိုင်ရေးဘော်ကူညီထောက်ပံ့ရေးအဖွဲ့ကဆိုပါတယ်။ AB လ9ရက်နေ့မှာတော့အဲ့ဒီဒေသကလဲမှုပလောရွာသားတဦးလည်းဖြစ်အရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ကတာဝန်ရှိသူတဦးလည်းဖြစ်တဲ့အသက်42နှစ်အရွယ်စောအိုမူဟာမြမစစ်တပ်ကတိုက်ခတ်ခဲ့လို့တေဆုံးသွားခဲ့ကြောင်းဖပုံခရိုင်အရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမန်းကပြောပါတယ
်အဲ့ဒီမှာဒီစိုက်ကယ်နဲ့သွားရင်းနဲ့ရှေ့ဆုံးမှာသွားတော့အဲ့ဒီမှာအပြစ်ခံရှိတယ်ပေါ့နော်စိုက်ကယ်ကတော့၄ကြီး၅ကြီးလောက်ပါတာပေါ့နော်အဲ့ဒီမှာတစ်ချက်တည်းမှာပဲအဲတိကျခက်ကြတဲ့ပွဲပေါ်ဆက်ဖြစ်သွားတဲ့သဘောရှိတာပေါ့နော်အဲကြောင့်မလို့ကျွန်တော်တို့ဒီချာတာကတော့လုံးအပြစ်ခံပြီးတော့ဒါဒီဆုံးသွားတယ်ဆိုတော့ဒီချာတာပေါ့နော်ဟုတ်တယ်သွားနေကြတာပဲခြေနေကြည့်ပြီးတော့မှတော့သွားလာကြတာပဲရှိတာပေါ့နော်အပြစ်လဲဆိုတော့ရွာထဲမှာတော့ဟိုဒီချာတော့ပြန်နေကြပြီပေါ့နော်တော်တော်လေးပဲဝင်လိုက်ထွက်လိုက်နဲ့လိုအပ်တာကိုပြန်ဆောင်းနှားထောင်လိုက်ပေါ့နော်ဝင်ထွက်တာလည်းတော့ရှိကြပါတယ်အနည်းနဲ့အများတော့ဒါတော့အကျိုးဆိုတာတဲ့ပေါ့သူကတော့ကျွန်တော်တို့လူမှုအဖွဲ့အစည်းမှာဒီကုညီကစဲဖွဲ့တယ်မှာလဲဖွဲ့ဝင်ဒီလမ်းတူးရပြောရမှာဖြစ်တာပေါ့နော
်အခုလိုမျိုးရွာသားတွေလုံခြုံမှုမရှိတာဟာ KNU နဲ့မြန်မာအစိုးရတို့လက်မှတ်ရေးထိုးထားတဲ့တနိုင်ငံလုံးဖြစ်ခက်တိုက်ခတ်မှုရစရေးသဘောတူစာချုပ် NCA ကိုလည်းချိုးဖောက်တာဖြစ်တယ်လို့လူခွေရေးချိုးဖောက်ခံရတာဖြစ်တာကြောင့်နိုင်ငံတော်ကတာဝန်ရှိသူတွေအနေနဲ့ကာကွယ်ဖြေရှင်းပေးဖို့အတွက်လည်းတောင်းဆိုထားတယ်လို့ဆိုပါတယ်
So the piece in Burma chicken biro or not the Nangaladamadane don't answer you the case on the path that we do the long sign yama no doubt where some yet being and go to general Nita Yaka people that the bullet babble.
They saw to her, Taniki and Diana Lubio to be ye anette the dog, Simon Kagamuri, Bowing, Tani Dianari, a queen in there, Paponkia and Dringa, Ninia Kisarigo, some yet being there.
သူတို့ခေါင်းဆောင်တို့ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့တချံတေးလက်ဆောင်တပုတ်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။အစိုးရခေမောက်တူရဲ့ຫນွေဥက္ကပြားဆိုတဲ့ဒီတဲ့ချင်းကိုရေးချဲထားပါတယ်။နားဆင်ကြရအောင်ပါရှင်။
မောင်တိုးရဲ့ຫນွေဥက္ကပြားဆိုတဲ့တကြံတေးတဲ့ချင်းကိုနားဆင်ကြကြရတာပါရှင်။VOA American တန်ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုလိုင်းဒိုမီတာ
19.25 မြန်မာစံတော်ချိန် မနက်ပိုင်း 6:00 ကနေ 9:00 အထိ လိုင်းဒိုမီတာ 32 40 48 အပြင် ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 မှာပါ နားဆင်နိုင်ပြီး ဒီအစီအစဉ်ကို မနက် 8:00 ကနေ 9:00 အတွင်း ပြန်လည် ထုတ်လွှင့်ပေးနေပါတယ် ညနေခင်း အစောပိုင်း 6:00 ခွဲ ကနေ 9:00 အထိ အစီအစဉ်ကိုတော့ လိုင်းဒို 16 19 နဲ့ 25 မီတာ တွေမှာ ထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ခုနှစ်ဧပြီလ9ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကန္တဘလော့ဂါတွေပြောသမျှအစီအစဉ်နဲ့သူယုံကြည်ရာကန္တမှာနားဆင်ရမှာကတော့
ပညာရေးကလူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားပေးတဲ့နောက်ပြီးတော့ဉာဏ်ရည်ဉာဏ်သွေးနဲ့အတူတူကောင်းမွန်တဲ့ဇယိုက်လက္ခဏာတွေကိုသင်ကြားပေးနိုင်ဖို့ဟာစစ်မှန်တဲ့ပညာရေးရဲ့ဘန်းနိုင်ဖြစ်ပါတယ်လို့
ဖူးပရက်ပညာသင်ဆုနဲ့ဘားမောင်တက္ကသိုလ်မှာနိုင်ငံရေးပညာရေးဘာသာရပ်နဲ့မဟာဘွဲ့သင်တန်းတက်နေသူမတ်သစင်ငိမ့်ကျော်ရဲ့ယုံကြည်ရာကိုနားဆင်ကြအောင်ဖြစ်ပါတယ်။အဲ့ဒီနောက်တက်တန်ရောင်သတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရမှာပါ။အမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံကိုထင်သလောက်ဝင်မလာသေးတာပါကြောင့်ပါလေ။ရခိုင်ပြည်နယ်အကြက်တဲကရောတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအပေါ်ဘလောက်ထိရိုက်ခတ်မှုရှိပါသလဲ။ပြည်ပရင်းနှီးမြှုပ်နှံသူတွေရဲ့စိတ်ချယုံကြည်မှုရအောင်လုပ်တာမှာဘလို့အားနည်းချက်ရှိနေပါသလဲ။ IMF ကတိုက်တွန်းထားသလိုပြုပြင်ပြောင်းလဲရေးဒုတိယလှိုင်းကိုဖော်ဆောင်မှုမြန်မာနိုင်ငံရဲ့အခြေအနေအဆင်သင့်ဖြစ်နေပါပြီလားဆိုတာတွေကိုစီးပွားရေးပညာရှင်ဦးလှမောင်နဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါရရှင်။
မြန်မာနိုင်ငံထဲကိုအမေရိကန်စီးပွားရေးလုပ်ငန်းတွေထင်သလောက်ပေါ့ဖြစ်တဲ့လောက်ဝင်မလာသေးတာကနိုင်ငံရေးတစ်ခုတည်းကြောင့်ရောဟုတ်ပါမလားဆရာ။ကျန်တဲ့ဥပဒေတွေလှုံ့ထုံးလုံနည်းတွေတိုင်းပြည်ရဲ့အခြေခံအဆောက်အအုံလျှက်စင်ပြီးစသည်အပြည့်အဲ့ဒါတွေပေါ်မှာရောငူတည်နေတာမျိုးမဖြစ်နိုင်ဘူးလားခင်ဗျာ
။နိုင်ငံသားရင်းနှီးမြှုပ်နှံမှုဆိုတာနဲ့ပြောလိုက်တာနဲ့တကယ်ကြီးနဲ့စီးပွားရေးအခြေခံအဆောက်အအုံတွေကတိတ်အရေးကြီးတဲ့အခန်းကဏ္ဍပါလာသလိုနောက်ပြီးတော့ဆိုလိုတာကဗျာအမေရိကန်နိုင်ငံဆိုတာက very advanced country ပေါ့ဗျာ။တော့သူကသိုးထားတယ်ကမ္ဘာကြီးကိုစီးပွားရေးလုပ်ငန်းတွေဝင်လာရင်တစ်အချက်လက်ပစ်လိုက်ယူလုံးဝမလုပ်ရဘူး။အရေးယူမယ်။နေ့အချက်ကမ္ဘာကြီးကိုဝင်လာလို့ရှိရင်အဲ့ဒီ report back တော့တစ်လတစ်ချိန်အခြေအနေပြရမယ်ဆိုတဲ့အချက်တွေကပါနေတယ်။ဒါပြောကြလို့ဆိုရင် company registration စလုပ်တဲ့အချိန်ကစပြီးတော့ပေါ့။အစဉ်စဉ်American standard nation လာရင်လုံးလေလို့ပ
ါ။
ဥပမာပြောကြလို့ဆိုရင်နိုင်ငံသားယင်းဤပြုလှန်မှုဥပဒေပေါ့ဗျာ။အခုကနိုင်ငံသားနဲ့ပြည်သူနဲ့ပေါင်းလိုက်ပြီ။မြန်မာနိုင်ငံယင်းဤမြုပ်လှန်မှုဥပဒေဆိုတာနော်။ဘယ်လိုပဲပြောပြော American မျက်စိနဲ့ကြည့်ရင်တော့လည်းရှုပ်ထွေးနေသေးတယ်ပေါ့။
ဟုတ်ကဲ့။
အဲတော့ American company ကြီးတွေဝင်မှုဆိုတာ company ကြီးအသိကြီးတယ်လေ
။ဟုတ်ကဲ့
။ဝင်လာရင်တော့ဝန်တိုင်းတိုင်းနဲ့တခါတည်းကိုတုတ်တက်သွားမှာ
။ဟုတ်ကဲ
့။အဲဝင်မှုနည်းနည်းလေးတောက်ကြည့်ရလေတဲ့သဘောကြီးရှိနေတာ
ဟုတ်ကဲ့ပါဆရာဆိုတော့ IMF ကပြောထားတဲ့အထက်မှာဟလာအလားအလာကောင်းနေသူတို့အများကြီးတော်တော်များများပြောထားပါတယ်ဒါပေမဲ့သူတို့ကလည်းဟလာဘာတွေလှုပ်တင်နေဘာတွေလှုပ်ရမယ်လို့ပြောထားတဲ့ကြိုင်နေတဲ့အထက်မှာပဲတိုင်းပြည်စီးပွားရေးအတွက်သတိထားရမယ့်အချက်တွေပေါ့ဆိုတော့ Andre ဆိုတာတဲ့ပို့ပြီးတော့ဟလာသတိထားမယ့်အလေးထားမယ့်အချက်တွေလို့ပြောထားတဲ့အထက်မှာရခိုင်ပြည်နယ်အကြက်တဲကိစ္စလိုမျိုးကိစ္စပါပါတယ်ဆိုတော့ရခိုင်ပြည်နယ်အကြက်တဲကိစ္စဒီနိုင်ငံသားယင်းနှမြုံနှံမှုဂျီနီမြုံနယ်သူတွေရဲ့စိုးရင်မှုကိုပို့ပြီးတော့ကြီးထွားစေတယ်။ဥပမာဂျီနီမြုံနယ်သူတွေစိုးရင်ဟိုစိုးရင်စိတ်တွေကြော့မသွားစေတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ဒီပြဿနာကရောဒိုင်းပစ္စည်းဘဝတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဘလောက်ထိအရေးပါတဲ့အခြေအနေများရှိနေပါလဲခင်ဗျ။
တိုင်းပြည်တစ်ပြည်မှာစီးပွားရေးလာလုပ်ကြတဲ့လူတွေကတိုင်းပြည်ရဲ့ image ကိုကြည့်တယ်ခင်ဗျ။နော်အဲ့တော့နိုင်ငံရဲ့ပုံရိပ်ကအခုဟာကဒီရခိုင်အရေးအချင်းကြောင့်ပုံရိပ်ကြီးကတော်တော်ကျသွားတယ်နော်ကျွန်တော်တို့ကြည့်တော့ဗျာနိုင်ငံသားဟိုမီဒီယာတွေကနေပေါ်ပြထားတာဟာတခါတည်းနိုင်ငံလေးတွေဥပမာ6,000-6,000လောက်ကိုထွက်ပြေးသွားတဲ့ပုံတွေပြတယ်။ဟာလေဟာတခါတည်းဟိုကြိတ်ကြိတ်တိုးပေါ့။ဟာလေဟိုမြစ်တွေမြေတွေလည်းရောကုန်းမော်ရောပြေးနေကြတာတွေသွားနေကြတာတွေပြတယ်။နော်အဲ့ဒါတွေကြီးပဲပြနေတယ်။သူတို့နောက်ကဘာတွေလိုက်လို့လဲ။ဘာဖြစ်တာလဲ။ဆိုတော့အခေမှန်ကိုဒီမီဒီယာတွေက ဖော်မထ
ုတ်နိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်နည်းနည်းပြပြစီဆရာမီဒီယာတွေကမဖော်ထုတ်နိုင်ဘူးဆိုတော့တကယ်အစိုးရတာဝန်ရှိသူတွေဘိုင်းကဆိုကြပါစို့ဆရာရေမြန်မာအစိုးရတခုလုံးနေနေကရောဒီဘိုင်းမှာရင်းနှီးမြှုပ်နှံသူတွေယုံကြည်စိတ်ချလာအောင်ဟုတ်လားသူတို့ရင်းနှီးမြှုပ်နှံရဲလာအောင်တရင်ချက်လက်ထုတ်ပြန်ပေးမှုကရောအားနေတယ်လို့တစ်ဖက်ကပြောလို့မရဘူးလားခင်ဗျာ
နိုင်ငံတော်ရဲ့ဒီမီဒီယာတွေကလည်းသူတို့အားနေတယ်ပဲပြောရမှာပေါ့။နိုင်ငံသားဘယ်လိုလုပ်နေလဲဆိုတော့သူတို့ရှင်းနိုင်တဲ့အခြေအနေမရှိဘူး။ဥပမာဒီလောက်သူတွေဘာကြောင့်ထွက်ပြေးလဲဆိုတာကိုအတာဖော်ထုတ်ပြီးပြနိုင်လောက်တဲ့အခြေအနေမရှိဘူးဖြစ်နေတယ်။နော်။အဲ့တော့မြန်မာနိုင်ငံကပုဂ္ဂလိကမီဒီယာတွေကိုလည်းဟိုဥပမာဖန်လာစီလာတွေကလည်းရှိရှိနေတယ်လို့ဒါလည်းတရားစွဲတာတွေကလည်းရှိရှိနေတော့အဲ့ဒီလောက်ကလည်းနိုင်အောင်မလုပ်နိုင်ဘူးရှင်းပြနိုင်မှုမလုပ်နိုင်တဲ့အတွက်ကြောင့်မလို့နိုင်ငံသားကကြည့်တဲ့အခါမှာနည်းနည်း image ကမကောင်းတဲ့သဘောဖြစ်နေတာအဲ့ဒါကိုအရင်ဘာကြောင့်ဖြစ်လဲဆိုတော့ကျွန်တော်တို့အကြံသားတွေတောင်သိနေတဲ့ဟာတွေရှိတယ်လေအဲ့ဒါတွေကိုနိုင်ငံတကာမီဒီယာတွေမှာရှင်းပြနိုင်လောက်အောင်လုပ်ကြပါလားဆိုတဲ့သဘောမျိုးတွေပြောချင်တာ
IMS ရဲ့သူတို့အခုနောက်ဆုံးထွက်တဲ့ထဲမှာကသူကဟိုလှုပ်ဆရာရှိတဲ့အထဲမှာပို့ပြီးတော့တက်လာဖို့အတွက်လှုပ်ဖို့သူတို့အကြံပေးထားတဲ့အထဲမှာပို့ပြီးတော့အသေးစိတ်တဲ့ဒီမဟာဗျူဟာမြပြင်ပြောင်းလဲအစီအစဉ်ကိုအကောင့်ထဲပေါ်ပါဆိုပြီးတော့သူတို့ကပြောထားပါတယ်ပြောရရင်တော့ဒီပြုပြင်ပြောင်းလဲကိုဒုတိယအဆင့်ဒုတိယလှိုင်းလှုပ်ပါတော့လို့ပြောပါတယ်ဆိုတော့အဲ့ဒီစီးပွားရေးပြုပြင်ပြောင်းလဲကိုဒုတိယလှိုင်းအထိလှုပ်ဖို့အတွက်မြန်မာနိုင်ငံရဲ့အခြေအနေကရင်းမြဲတဲ့အခြေအနေရှိပါပြီလားခင်ဗျအ
လုံးရှိပါတယ်မြန်မာနိုင်ငံက reform ဆိုတဲ့စကားလုံးတောင်သိပြီးနားမလည်ကြဘူးလို့တော့ကျွန်တော်ခင်တာပဲเนาะ reform လုပ်တယ်ဆိုတာက restoration လုပ်တာမဟုတ်ဘူးเนาะပြီးတော့ reconstruction လုပ်တာမဟုတ်ဘူး reform လုပ်တာတေယုတ်ပြည်ကဒုတိယမဟာကောင်းဆောင်ကြီးတိန့်ရှောင်ဖိန်ဦးဆောင်ပြီး reform လုပ်လိုက်တဲ့အခါမှာသူတို့ရဲ့ကျွေးကြော်တာက great leap to outwards and great leap to modernization လို့ပုံနေ great leap ဆိုတဲ့စကားလုံးကိုပုံနေနော်ကြီးစွာခုံထွက်အဲ့တော့ကျွန်တော်တို့ကမဟုတ်ဘူးဟိုစပြီးတော့ဟိုဥသိစိန်လက်ထက်တုန်းကသူကြီးတွေပြောတာကျွန်တော်တို့ရှေ့ကိုတိုးနေပါတယ်တဲ့အလှမ်းကြီးတိုးနေပါတယ်တဲ့တော်တော်ကြီးရတာနော်ဘိုးကျုံအောင်ဆန်းလုပ်ခဲ့တဲ့အနှစ်80အနှစ်လောက်ကပြောခဲ့တယ်နော်သူများတွေအလှမ်းနှိုင်းရင်တဲ့တုတ်တူက50-50လှမ်းနှိုင်းနိုင်မှနောက်10နှစ်အနှစ်20ကျရင်တော်ကာကြမယ်လို့လုံးရတဲ့80တနစ်ကဟာပြည်ပြည်ပြတိရတယ်เนาะအဲ့တော့အခု second wave of reform ဆိုတာပြင်းပြင်းထန်ထန်လုပ်ကိုလုပ်ရအောင်ပဲ
ဟုတ်ကဲ့ဆရာဆိုတော့ကအခုဟာကဆိုးအဖွဲ့မှာလည်းအကြီးအကဲကအစအပြောင်းလဲတွေရှိထားပြီးပြီဆိုတော့ဘယ်အဆင့်ကနေစလုပ်တင်နေလို့ယူဆပါတယ်လဲခင်ဗ
ျမဟာဗျူဟာဆိုတာเนาะဘူဝါဒနဲ့စတာပါเนาะဥပမာဒီ NLD ကရွေးကောက်ပွဲတက်မယ်ဆိုကြတဲ့စီးပွားရေးဘူဝါဒ6ချက်ဆိုပြီးတင်ပြခဲ့တယ်နောက်တော့တခါတက်လာပြီးတော့အနည်းနည်းတော့ကြာမှာစီးပွားရေးမူဝါဒ12ချက်ပေါ်ပြထားတယ်ပေါ့ဗျာအဲ့ဒါတွေကလူတိုင်းပြောရတယ်လည်းနည်းနည်းရေပုံရဆန်တယ်ပေါ့ဗျာတော့အဲ့တော့အသေးစိတ်လိုအပ်တယ်ဆိုတာအမှန်ကဒီအစိုးရအဖွဲ့ကအချက်ပေါင်း95ချက်အသေးစိတ်ဒီနယ်တိုင်းဒေသကြီးတွေရောဝန်ကြီးအစိုးရအဖွဲ့တွေရောညွှန်ကြားထားပြီးဖြစ်တယ်အဲ့ဒီအသေးစိတ်ညွှန်ကြားထားတဲ့အကြောင်းအရာ95ချက်ကိုဒီပွင့်လင်းမြင်တအောင်ဖော်ထုတ်လို့လူတွေမသိဘူးဖြစ်နေတာအဲ့ဒါကိုပွင့်လင်းမြင်တအောင်ဖော်ထုတ်ပြီးတော့ဥပမာအရင်သမားကြီးတောင်မှတလားတစ်ချိန်ပြည်သူကိုပြောခဲ့တာပဲအခုလည်းသမားအစ်စ်သမားတစ်ချိန်တော့ပြောရင်းနဲ့ဓာမျိုးတွေတော့ပွင့်လင်းမြင်တအောင်ဖော်ထုတ်ပြလို့ရလို့ကျွန်တော်အဲ့ဒါကိုပြောချင်တာပါ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်ကာနေ့မနေ့ခင်မှာနောက်တစ်ကြိမ်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်။ခက်ကြီးကြီး4000နေကာမျက်မှန်မျိုးဘတ်ဂျူရဲ့ headset ကိုမျက်စိရှိမှာတက်လိုက်တာနဲ့ computer နဲ့ဖန်တီးထားတဲ့ virtual reality VR နည်းပညာဟာပြီးခဲ့တဲ့2019ခုနှစ်အတွင်းမျှော်မှန်းထားသလောက်ရေပန်းမစားခဲ့ပါဘူး။ဒါပေမဲ့ဒီနည်းပညာကိုအခြေခံပြီး Hollywood ရုပ်ရှင်ဇာတ်ကားကြီးရိုက်ကူးခဲ့တာရဲ့ VR headset ကိုမျိုးစုံနဲ့တွဲသုံးနိုင်မဲ့သီးသန့် Firefox reality browser ကို Mozilla ကထုတ်တော်မှာရဲ့ကြောင့် VR နည်းပညာဆိုင်ရာဖန်တီးထုတ်လုပ်သူတွေအတွက်အားတက်စရာဖြစ်နေတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါရရှင်။
တွေ့အပြင်ကဘာရဲ့ကွန်ပျူတာနဲ့ဖန်တီးထားတဲ့ virtual ကဘာရဲ့နှစ်ခုပေါင်းကူပေးတဲ့ virtual reality နည်းပညာဖန်တီးသူတွေအတွက် Hollywood အကျော်မော်ဒရိုက်တာကြီး Steven Spielberg ရဲ့ Ready Player One ရုပ်ရှင်ကြောင့်ပို့ပြီးတော့အားတက်စရာဖြစ်နေတယ်တဲ့ကိုသားညုံကြီး
မြန်မာပြည်သက်တွေကြားမှာအဝင်းလို့သိကြတဲ့ဂျပန်ကမြန်မာမင်းသားမိုရီဆာကီဝင်းပါတဲ့ရုပ်ရှင်သစ်မဟုတ်လားမဆွမြမွေ Virtual ဖန်တီးကဘာထဲမှာဖြစ်တဲ့ဇလန်းဆင်ထားပြီးတော့တရုတ်ဆောင်တွေကလည်းကွန်ပျူတာကဘာထဲကဖန်တီးဆက်ကောင် Avatar အဖြစ်တရုတ်ဆောင်ထားကြတာလေအခုနိုင်ငံတကာမှာတော်တော်အောင်မြင်နေတဲ့ရုပ်ရှင်ပဲဗျအ
ဲ့ရုပ်ရှင်က2045ခုနှစ်မှာဖြစ်နေတဲ့အဖြစ်လိုမျိုးဇလန်းဆင်ထားတာပါခစ်လွန်ခစ်ရှိပြေရုပ်ရှင်ပေါ့အပြင်ကမ္ဘာမှာစိတ်ပြက်စရာအခြေအနေကြုံနေရတဲ့ဇက်ကောင်တွေကဒီစိတ်ထွက်ပေါက်အဖြစ်နဲ့ Virtual Reality Headset တွေတက်လိုက်တာနဲ့သူတို့ဖြစ်စေခြင်းနဲ့စိတ်ကူးယဉ် virtual ကဘာကြီးတဲ့ကိုရောက်သွားတဲ့အကြောင်းမှာ2045ခုနှစ်မှာဖြစ်မှာကိုစိတ်ကူးယဉ်ရုပ်ရှင်ရိုက်ထားပေမဲ့အခု2018ခုနှစ်မှာဒီရုပ်ရှင်တွေက virtual reality နည်းပညာတွေ headset တွေကရှိနေပြီလေရုပ်ရှင်ဇာတ်ဝင်ခန်းတွေရိုက်ကြတဲ့ကလည်းသရုပ်ဆောင်တွေကို virtual ကဘာထဲရောက်သွားတယ်လို့ဖြစ်အောင်လို့နည်းပညာတွေနဲ့ပြင်ဆင်ရိုက်ခဲ့တာလို့ director ကြီး Spielberg ကရှင်းပြပါတယ
် When the actors were performing the roles of their avatarsthere was nothing to connect with except each other there were no sets there
were တယုတ်ဆောင်တွေအာဗတာတွေလိုတယုတ်ဆောင်ကြတဲ့အချိန်မှာသူတို့ကိုယ်မှာဘာမှတက်ထားတာချိတ်ဆက်ထားတာမရှိပါဘူးရိုက်ကွင်းဆက်တင်တွေလည်းဘာမှပြင်ဆင်မထားပါဘူးဒါပေမဲ့သူတို့အနေနဲ့ရုပ်ရှင်တွေကဇလန်းဆင်ထားတဲ့ virtual ကဘာကြီးထဲမှာတယောက်နဲ့တယောက်အပြန်အလှန်ပြောဆိုတယုတ်ဆောင်ကြရတာပါအဲ့ဒီလိုဖြစ်အောင်ဆက်တင်အားလုံးကိုနည်းပညာသုံးပြီး virtual reality ဖန်တီးကဘာထဲမှာပဲပြင်ဆင်ထားခဲ့ပါတယ်ရုပ်ရှင်ဇာတ်လမ်းထဲမှာပါတဲ့တရုတ်ဆောင်အားလုံးက VR headset တွေတက်လိုက်တာနဲ့ချက်ချင်းကိုပြင်ဆင်ထားတဲ့ရိုက်ကွင်းဆက်တင်တွေကိုရောက်သွားတယ်လို့ဖြစ်သွားစေပါတယ် headset ပြန်ချုပ်လိုက်ပြီးဆိုရင်သူတို့ခုနကမြင်နေရတဲ့အပြင်အစင်တွေတကယ်အပြင်မှာဘာမှမရှိတော့ပါဘူးပြန်တက်လိုက်ရင်ဇာတ်ဝင်ခန်းနဲ့ဆိုင်တဲ့နေရာတွေစီချက်ချင်းပြန်ရောက်သွားတယ်လို့အမြင်အာရုံခံစားရပြီးတရုတ်ဆောင်ကြရတာပါ
တကယ်တော့ virtual reality နည်းပညာကစပေါ်လာတဲ့အချိန်မှာခုထက်ပိုပြီးတော့အောင်မြင်လိမ့်မယ်လို့မျှော်လင့်ထားခဲ့ပေမဲ့တကယ်တမ်းထင်လောက်မအောင်မြင်ခဲ့ပါဘူးအဓိကကတော့ VR software တွေတိတ်ကျကျပြပြထွက်မလာပါဘူး headset တွေကလည်းထင်လောက်မရောင်းရပါဘူးဈေးကြီးတာကလည်းတစ်ချက်ပါပါတယ
် Now လေးထောင်ပုံအကြီးစားနေကမျက်မှန်ကြီးလို့တက်ရတဲ့ VR headset တွေကလည်းဒီနည်းပညာကိုတော်ရုံစိတ်မဝင်စားတဲ့သူဆိုရင်မဝင်စင်ကြဘူးလေအဲဒါကြောင့်ပြီးခဲ့တဲ့နှစ်တုန်းကမှန်းထားသလောက်မအောင်မြင်ခဲ့ဘူးလို့နိုင်ငံတကာမှအချက်အလက်ပိုင်းဆိုင်ရာသုတေသနလုပ်နေတဲ့ ITC လုပ်ငန်းက game ဆိုင်ရာကျွမ်းကျင်သူ Louis Watt ကအခုလိုသုံးသပ်ပြပါတယ
် I would say 2017 generally disappointed you know based on expectations before that I think the expectations were set unrealistically high
ဒီကောင်ဆက်ကတော့မတိုင်ခင်ကမျောလင်းချက်တွေသိများခဲ့ပြီမဲ့မျောလင်းတဲ့အတိုင်းဖြစ်မလာတော့စိတ်ပျက်ခဲ့ရတဲ့နေ့လို့ကျွန်တော်ကတော့ပြောချင်ပါတယ်မဖြစ်နိုင်လောက်တဲ့အထိကိုမျောလင်းချက်မြင်မာခဲ့ကြတာပါအဲဒါကြောင့်2019ခုနှစ်ကလက်တွေ့အခြေအနေကိုလက်ခံခဲ့ရတဲ့နေ့လို့ပြောနိုင်ပါတယ် 2016 ခုနှစ်နဲ့နိုင်ရှင်ရင်တော့တိတိသာသာဒုတက်ခဲ့တာတွေတွေ့ရပါတယ်ဒါပေမဲ့လူတော်များများမျောလင်းခဲ့သလောက် VR headset တွေမြန်မြန်ဆန်ဆန်ထွက်မလာခဲ့သလိုတိတ်လည်းရောင်းမသွက်ခဲ့ပါဘူး
တချို့ကလည်း Pokemon Go game နဲ့အောင်မြင်ခဲ့တဲ့ augmented reality နည်းပညာကရေရှည်မှဒီ virtual reality နည်းပညာထက်ကိုအောင်မြင်လိမ့်မယ်လို့သုံးသပ်နေကြတာပါ။အဲဒါကြောင့် Steven Spielberg ရဲ့ဒီ Ready Player One ရုပ်ရှင်ထွက်လာတော့ virtual reality နည်းပညာဖန်တီးသူတွေအတွက်အများကြီးအားတက်စရာဖြစ်ခဲ့တာပါ
။ virtual reality ကဂိမ်းကစားသူတွေကိုအဓိကပြင်မှတ်ထားထွင်းခဲ့တာဆိုပေမဲ့နောက်ပိုင်းမှာတခြားနယ်ပယ်တွေမှာလည်းအများကြီးသုံးလာကြပါတယ်။ဥပမာစိတ်ပညာပိုင်းအတွက်သုံးကြတယ်ကမ္ဘာတစ်ဖက်ချမ်းမှာဖြစ်နေတာကိုနောက်တစ်ဖက်မှာရှိနေသူတွေကိုတွေ့မြင်နေအောင်ဒီနည်းပညာနဲ့လုပ်ပေးလာကြတယ်။ဘုံနံခံထားလို့ပျက်စီးနေတဲ့ Syria မြို့တွေကိုကိုယ်တိုင်သွားစရာမလိုဘဲနဲ့ VR headset တက်လိုက်တာနဲ့ရောက်သွားသလိုဖြစ်အောင်လို့အမြင်ကြအာယူနေနဲ့ပို့ပေးနိုင်တယ်။ပြောရရင်တော့လလန့်မမီနိုင်တဲ့နေရာတွေတာမန်သိနိုင်ဖို့ခက်တဲ့ကိစ္စတွေကိုကိုယ့်ရဲ့မျက်စိရှိမှတွေ့နိုင်မြင်နေအောင်လို့ Virtual Reality နည်းပညာကလုပ်ပေးနိုင်ပါတယ်။
ရှေ့ပြေးအမြင်ရှိသူတွေကလည်းဒီနည်းပညာအသုံးချပြီးတော့စီးပွားရှာလာကြတာတွေလည်းမနည်းဘူးရှင့်။လောလောလတ်လတ်ပဲဒီပြင်သစ်နိုင်ငံကကမ္ဘာလှည့်ခီးသွားကုန်တွေတခုကပါရီမြို့ကြီးကိုအပေါ်စီးကနေတွေ့ရအောင်လို့ virtual reality နည်းပညာနဲ့လုပ်ထားပြီးခီးသွားဧည့်သည်တွေအနေနဲ့မြို့တွေကအထင်ကြီးနေရာတွေတွေ့ရဖို့အတွက်တစ်မျိုးလုံးရှောက်သွားကြည့်စရာမလိုဘူး VR headset ကိုတက်လိုက်တာနဲ့အားလုံးကိုကိုယ်မျက်စိရှိမှမြင်ရလိမ့်မယ်လို့ Flyview ကုမ္ပဏီတည်ထောင်သူအာနိုဟူဝါကပြောပါတယ
် En fait Flyview c'est une expérience de survol de Paris en réalité virtuelle
ပါရီမြို့ပေါ်ကနေပြန်တန်းပြီးမြို့ရဲကအထင်ကြီးအဆောက်အဦတွေကိုအပေါ်စီးကနေ360ဒီဂရီမြင်ရတဲ့အတွေ့အကြုံမျိုးရအောင် fly view ကိုလုပ်ထားတာပ
ါကမ္ဘာလှည့်ခီးသွားတဲ့အနေနဲ့မိုးပေါ်မှာပြန်နေပြီးတော့တမြို့လုံးကိုရှောက်ကြည့်နေသလိုမြင်ရဖို့သူတို့ရဲ့ကုမ္ပဏီက drone ယာဉ်တွေသုံးပြီးတော့မြို့အထင်ကြီးနေရာတွေကိုဗီဒီယိုတွေလိုက်ရိုက်ပါတယ်အဲ့ဒီဗီဒီယိုတွေကို virtual reality နည်းပညာသုံးပြီးတော့ဧည့်သည်တွေမျက်စိရှိရောက်အောင်လုပ်ပေးထားတာတဲ့မဆွေမမွေ
scène, c'est pas une reconstitution 3D. On a eu les autorisations, toutes les autorisations pour le survol.
3D ຕົງເບັດມືມື ເລົ່າຖ້າລະບໍ່ເຮົາບໍ່ ບາຣີມືບໍ່ປ່ຽນຕັ້ງຄວ້ນຢູ່ປີ້ເວທິນດໂລງຍິນດ້ວຍອທູກາເມຣາຫຼືໃນຍ້າຍຖ້າລະບາດໂດຣນທຸກຄູມາກາເມຣາ
360°ပတ်ပေါင်းစုံကနေမြင်ရအောင်ရိုက်ကူးနိုင်ပါတယ်တကယ်တော့ပြီးခဲ့တဲ့နှစ်မှာVirtual Realityနည်းပညာကထင်လောက်မအောင်မြင်ခဲ့ဘူးဆိုပေမဲ့ပုံမှန်တိုးတက်နေတယ်လို့ပြောရင်မမှားဘူးထင်တယ်ဗျ Firefox browserကိုထွင်ထားတဲ့ Mozilla ကFirefox Realityဆိုတဲ့သီးသန့်ဝက်ဘရာဇာတစ်ခုထွက်လာတော့မယ်လို့လောလောလတ်ပဲကြေညာထားတယ်မဟုတ်လားဗျ
Augmented Reality နဲ့ Virtual Reality နည်းပညာနှစ်မျိုးအတွက်သီးသန့်သုံးနိုင်မဲ့ဘရာဇာသစ်လို့ပြောထားတယ်လေ လောလောဆယ်မှာတော့ VR headset တွေထွင်တဲ့ကုမ္ပဏီတွေက သူတို့ headset တွေနဲ့တွဲသုံးနိုင်ဖို့အတွက် web browser တွေထွင်ကြတာတော့ရှိပါတယ် ဒါပေမဲ့အခုဒီ Firefox Reality browser ကတော့ဘယ် headset အမျိုးအစားနဲ့ပဲဖြစ်ဖြစ်သုံးနိုင်မယ်တဲ့
ကိုမသိနိုင်မမြင်နိုင်တာကိုစူးစမ်းကြည့်ကြတဲ့ခက်ကြီးမှာအဲ့လိုမျိုးစူးစမ်းနိုင်ဖို့အထောက်အကူရတဲ့ Virtual Reality နည်းပညာကတော့သူနည်းသူဟာနဲ့တိုးတက်နေအောင်ပါပဲမဆွေမြောက်မော
Ready Player One ရုပ်ရှင်လိုမျိုးဒီနည်းပညာရဲ့အစွမ်းတွေကိုလူတွေပို့ပြီးတော့သဘောပေါက်လာကြမယ်လူအများလွယ်လွယ်သုံးနိုင်မဲ့ Firefox Reality Browser လိုမျိုးနည်းပညာအထောက်အကူတွေပို့များလာမယ်လက်လှမ်းပြီလာမယ်ဆိုရင်တော့ Virtual Reality နည်းပညာကိုအသုံးပြုတဲ့သူတွေပို့ပြီးတော့များလာမှာဖြစ်ပါရဲ့ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှစီစဉ်ဖြစ်ပါတယ်ရှင်အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါကမ္ဘာတစ်လွှမ်းကအနုပညာအားကစားစာပေးယဉ်ကျေးမှုစသဖြင့်နယ်ပယ်သီးသီးကထင်ရှားကျော်ကြားလူသိများစုတွေအကြောင်းတပတ်အတွင်းသတင်းထွေထွေကိုစုစည်းတင်ဆက်ပေးနေတာပါရှင်
မင်္ဂလာပါရှင်အားလုံးဆက်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောက်သတင်းလာမှာတော့မြောက်ကိုရီးယားရောက် K-pop အစိုးရပြီးတော့အမေရိကန်ကရုံးကိုလူအဝင်ဆုံးရုပ်ရှင်ကားဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုကြားကြရမှာပါ ဖြစ်ပေါ်ကလည်းဆူပါစတားကိုရောက်ကြောင်းဆောင်ကျင်းတန်းတယောက်ကြည့်ရှုနေတဲ့ပုံကိုမြောက်ကိုရီးယားအစိုးရပိုင်းရဲ့ရုပ်တံကနေပြီးတော့အေဗီလာနှစ်ရက်နေကလည်းပြသသွားတာပါရန်ဘက်တောင်မြောက်နှစ်နိုင်ငံသားမှာတင်းမာမှုတွေကြောင့်ဆယ်စုနှစ်ကျော်တခုကြာအောင်လို့နှစ်ဖက်အနုပညာဖျော်ဖြေပွဲဆက်ဆံမှုရှိခဲ့ပါဦးအေဗီလာတရက်နေကတော့အေးခေပော့ပွဲကိုကင်ဂျွန်အန်တယောက်ကြည့်ရှုတာဟာမြောက်ကိုရီး ောင်းအေဗီလာတရက်နေပွဲကိုလာပြီးတော့ကြည့်ရှုသွားတာဖြစ်တယ်လို့ KCN နေသတင်းဌာနနဲ့အဲဒီကိုရောက်နေတဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောတာပါ။နှွေဦးပေါက်ရောက်လာပြီဆိုတဲ့ခေါင်းစဉ်ပေးထားတဲ့အဲဒီဖြော်ပြပွဲကိုတော့အရှိပြုံရန်ခမ်းမဆောင်ကြီးမှကျင်းပသွားတာပါ။နာမည်ကြီးဆိုတော်တွေဖြစ်တဲ့ချိုယွန်ဘင်း၊မီဆန်ဟင်းနဲ့ရော့ဂီတာအဆိုတော်ယွန်ဒွန်ဟွန်းအဆိုတော်ဘိတ်ဂျီယွန်နဲ့Red Velvet ဆိုတဲ့ K-pop ကောင်မလေးဂီတအဖွဲ့နဲ့တောင်ကိုရီးယားကနာမည်ကြီးအမှုပညာရှင်တော်တော်များများဖျော်ဖြေသွားပါတယ်။ Kim နဲ့အတူညီမဖြစ်တဲ့ Kim Yeon-joon နဲ့တခြားမြောက်ကိုရီးယားထိပ်တန်းအရာရှိကြီးတွေလည်းဒီပွဲကိုတက်ရောက်ပြီးကြည့်ရှုခဲ့ပါတယ်။K-pop ဆိုတော်တွေပါဝင်တဲ့တောင်ကိုရီးယားအမှုပညာရှင်အဖွဲ့ကမလ31ရက်နေ့ကမြောက်ကိုရီးယားကိုရောက်ရှိပြီးအဲဒီမှာပွဲနှစ်ပွဲဖျော်ဖြေခဲ့တာပါ။ဒီမတိုင်ခင်ဆိုရင်တော့2005ခုနှစ်တုန်းကနောက်ဆုံးအကြိမ်ဖြစ်ပါလိမ့်ရှင်
။ I'm James Halliday. Before I died, I created an Easter egg. The first person to find the egg hidden inside the oasis will inherit $500 billion.
အမေရိကန်ပြည်အောင်စုမှာနောက်ဆုံးယုံတင်တဲ့ရုပ်ရှင်ကားတွေမှာတော့ဂျပန်မှာနေတဲ့မြန်မာအမျိုးသားလေးတဦးဖြစ်ပြီးတော့အဝင်းလုံးလေလူတီများတဲ့မိုရီဆာကီဝင်းပါဝင်ပြီးတော့တရုတ်ဆောင်ထားတဲ့ရုပ်ရှင်ကားကနံပါတ်တင်နေရာမှာရှိပါတယ်။ Hollywood director Steven Spielberg ရဲ့ Ready Player One ရုပ်ရှင်ကားကအမေရိကန်ပြည်အောင်စုတလွားရုပ်ရှင်ရုံပေါင်း 4,000 ကျော်မှာစတင်ပြလိုက်လိုက်ခြင်းပထမ4ရက်အတွင်းမှာကိုဒေါ်လာ53သန်းကျော်ဝင်ခဲ့ပါတယ်။အဲ့ဒီထဲကမှဒေါ်လာတန်40ကျော်ကဒင်းပတ်ကုံရုံးပိတ်ရက်3ရက်အတွင်းမှာရရှိတာပါ2008ခုနှစ်မှာဒေါ်လာတန်း100နဲ့ဝင်ငွေရရှိခဲ့တဲ့ Indiana Jones and the Kingdom of the Crystal Skull ရုပ်ရှင်နောက်ပိုင်းမှာ Director Spielberg ရဲ့ရုပ်ရှင်တွေဒီကားကဝင်ငွေအများဆုံးရခဲ့တာဖြစ်ပါတယ်အခုရုပ်ရှင်ကားကစာရေးဆရာ Ernest Cline ရဲ့လူစိုက်များတဲ့ဝတ္ထုကိုပြန်ရိုက်ကူးထားတာဖြစ်ပြီးတော့1980ပြည့်လွန်နှစ်တွေကလူအများကြီးမှခေတ်စားတဲ့ရင်ကျေးမှုစီးဆောင်ကိုတွင်နိုင်ပါတယ် နိုင်ငံတကာမှာဆိုရင်လည်းဒီရုပ်ရှင်ကခန့်မှန်းထားတာတဲ့ငွေပိုဝင်နေပြီးတော့နိုင်ငံပေါင်း62နိုင်ငံကနေဒေါ်လာတန်128တန်ဝင်တော့ပါတရုတ်နိုင်ငံတစ်ခုတည်းကနေဒေါ်လာ62တန်နေပါဝင်တဲ့အတွက် Warner Brothers ရုပ်ရှင်ထုတ်လို့ရတာရိုက်ကူးတဲ့ရုပ်ရှင်ကားတွေထဲမှာတရုတ်နိုင်ငံမှာတင်တင်ချင်းလူအားပေးမှုအများဆုံးရတဲ့ကားလည်းဖြစ်ပါတယ်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah.
မဧတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့တက်တန်ရောင်သတင်းတော်ကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့ဘာမောင်တက္ကသိုလ် SIT School မှာနိုင်ငံတကာပညာရေးဘာသာရပ်နဲ့မဟာဘွဲ့သင်တန်းတက်နေတဲ့မတ်သစင်ငိမ့်ကျော်ရဲ့ယုံကြည်ရကိုနားဆင်ကြရမှာပါ။မတ်မိုးဖြူကတင်ဆက်ထားပါတယ်ရှင်။
ရှင်ယုံကြည်ရဆိုတဲ့ကဏ္ဍမှာမျှဝေပေးချင်တာကတော့ပညာရေးနဲ့ပတ်သက်တဲ့ကျမရဲ့ယုံကြည်မှုဖြစ်ပါတယ်။ပညာရေးကလူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားပေးတဲ့နောက်ပြီးတော့ဉာဏ်ရည်ဉာဏ်သွေးနဲ့အတူတူကောင်းမွန်တဲ့ဇီဝလက္ခဏာတွေကိုသင်ကြားပေးနိုင်ဖို့ဟာစစ်မှန်တဲ့ပညာရေးရဲ့ဗန်းနိုင်ဖြစ်ပါတယ်လို့ကျမကယုံကြည်ပါတယ်။နောက်စာသင်ကျောင်းတွေရဲ့ရည်ရွယ်ချက်ကလည်းပဲလူငယ်မျိုးဆက်တွေတို့တွေးခေါ်နိုင်ဖို့ဆူဆန်းလေးလာနိုင်ဖို့တွေးကြုံတွေရှာဖွေဖို့နဲ့သူတို့ကိုသူတို့ယုံကြည်ပြီးတော့သူတို့ရဲ့လောက်ခိုင်နိုင်စွမ်းတွေကိုမြင့်တင်ပေးနိုင်တဲ့နေရာတစ်ခုဖြစ်ဖို့ပါဒါမှပဲသူတို့ရဲ့နှံ့ဆက်စွာချင်းချင်းတွေးခေါ်နိုင်တဲ့စွမ်းရည်တွေပုံမှန်ကောင်းမွန်လာပြီးတော့ဖွံ့ဖြိုးတိုးတက်တဲ့ပုံမှန်ကောင်းမွန်တဲ့မြန်မာနိုင်ငံတည်ဆောက်ရမှာအကူအညီပေးနိုင်မှာဖြစ်ပါတယ်နောက်ပြီးတော့စာသင်ကျောင်းတွေရဲ့အသင်ရိုးနဲ့အသင်ကျောင်းမှုပုံစံဟာတွေးခေါ်မှုကိုအားပေးပြီးတော့မိမိရဲ့ယုံကြည်မှုကိုလေးစားသလိုမျိုးပဲနေရာတိုင်းမှာမတူညီတဲ့အမြင်တွေနဲ့ယုံကြည်မှုတွေရှိရဲဆိုတာကိုလေးစားလက်ခံလာနိုင်ဖို့စီကံရှိဖို့စသဖြင့်လူပတ်ဝန်းကျင်အတွက်အရေးကြီးတဲ့အခြေခံအုတ်မြစ်တွေကိုချပေးလိုက်နိုင်ဖို့အင်မတန်အရေးကြီးရဲ့လို့ကျွန်မကယူဆပါတယ်ကျောင်းသင်ကန်းစားတွေကလည်းပဲအသိပညာကိုဆရာကနေပြီးတော့တပည့်ကိုမိတူကူးပေးလိုက်ဖို့သက်သက်မဟုတ်ပဲနဲ့ဒီလူငယ်ရင်းရဲ့မတူညီတဲ့အတွေးခေါ်တွေအမြင်တွေကိုလက်ခံပြီးတော့သင်ယူတက်မြောက်ဖို့စဉ်းစားတွေးခေါ်နိုင်စွမ်းကိုအားပေးဖို့လိုအပ်ပါတယ်။ဒါဟာနောက်အနာဂတ်မှာယနေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကြေညာတွေကိုရှင်းချပေးနိုင်ဖို့အကူအညီတရားဖြစ်လိမ့်မယ်လို့ကျွန်မထင်ပါတယ်။ပညာရေးလို့ဆိုလိုက်တာနဲ့တန်တူအခွင့်အရေးရဖို့လည်းသိအရေးကြီးပါတယ်။နေရာဒေသမျိုးတိုင်းရင်းသားလူမျိုးမျိုးဆေးရချမ်းသာမျိုးအရေးသွေးတူညီတဲ့ပညာရေးနဲ့အလုပ်ကံခွင့်လန်းရကြဖို့အရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကတော့တိုင်းရင်းသားဘာသာစကားနဲ့စာပေရင်းချင်းမှုတွေကိုထိမ့်သိမ့်ဖို့လိုအပ်ပါတယ်။စာသင်ကျောင်းတွေရဲ့သင်ကြားမှုဘာသာစကားဟာမြန်မာဘာသာစကားဖြစ်မဲ့ဆိုရင်တော့မိခင်ဘာသာစကားနဲ့တိုင်းသားယဉ်ကျေးမှုကိုလေ့လာသင်ယူခွင့်ရဖို့သင်ယူမှာထည့်ဆွဲဖို့လိုအပ်တယ်လို့ကျွန်မပြောချင်ပါတယ်။ပညာရေးစင်တာမြန်မာမှုနဲ့နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးရေးဖွံ့ဖြိုးတိုးတက်မှုဟာလည်းတိုက်ရိုက်အချိုးကျတယ်လို့ကျွန်မအယုံကြည်ပါတယ်။ပညာရေးမဖွံ့ဖြိုးမတိုးတက်တာကြောင့်မလို့နိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုနှောင့်နှေးရတယ်။ဒါကြောင့်မလို့စီးပွားရေးလူမှုရေးအဆရှိရတွေလည်းနှိမ့်ကြရပါတယ်။အစိုးရကတော့အင်တန်တန်ဖိုးရှိတဲ့လူသားရဲ့မြစ်တွေဆုံးရှုံးရတာပါနိုင်ငံတကူတည်ဆောက်တဲ့နေရာမှာလူသားစွမ်းအားရဲ့မြစ်ဟာလည်းပဲတန်ဖိုးရန်ကြီးတဲ့ရဲ့မြစ်တစ်မျိုးပါဒါကြောင့်မလို့ညီကုန်းချုံအနေနဲ့ကျွန်မပြောချင်တာတော့ပညာရေးသင်ယူနဲ့ဆန်လုံးအဆင့်မြင့်ဖို့ပညာရေးအခွင့်အလမ်းဒီဒေသမျိုးလူမျိုးမျိုးတန်းတူညီမျှစွာရရှိဖို့ဟာ
အင်မတန်အရေးကြီးတဲ့အရာတစ်ခုဖြစ်တယ်လို့ကျွန်မယုံကြည်ပါတယ်လို့ပြောရင်းနဲ့ပဲကျွန်မနှိကုံးချုပ်ချင်ပါတယ်အားလုံးကိုကျွန်မကြည်စည်တင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တက်ဆက်ပေးနေတဲ့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်ရှင်အခုတော့အင်္ဂါညတိုက်ရိုက်လေးလိုက်မှဆွေးဘယ်အကြောင်းအရာကိုဆွေးနွေးကြမလဲဆိုတာပြောပြရင်ဖိတ်ခေါ်ပါရစေရှင်
ရရှိရခင်ဒီမနက်ကမှစစ်စစ်လူမှုကွန်ရက်ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခဖြစ်လာအောင်တုံ့ပြန်တာတွေအမုန်းပွားနှုတ်ဆော်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှဆွေးနွေးခဲ့တဲ့နောက်အရက်ဖက်လူအဖွဲ့တွေရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနက်ထားပြောဆိုလာပါတယ်တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားနှုတ်ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲသရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်ကြမယ့်သရရှင်တွေကိုကြိုတင်ပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ VOE ကနေအခုလက်ရှိအတန်းလွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်းလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလှိုင်းဒိုမီတာ25 kHz 9335နဲ့လှိုင်းဒိုမီတာ32 kHz 11803အပြင်ပထမနာရီဝက်မှာလှိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးဖမ်းယူနိုင်စေနိုင်ပါတယ်။ VOE American တန်ရဲ့တင်းနယ်လာနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရစေ။အခုတနင်္လာနေ့မနက်ခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ်ရှင
်ဆီးရီးယားပေါ်စစ်ရေးအရာရေးယူဖို့ဆိုတဲ့ကိစ္စကိုအမေရိကန်တို့ပြစ်ပယ်မထားဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစဉ်အချိန်မဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုလို့ပြောဆိုခဲ့ပြီးဒီအတွက်တံပိုးကြီးကြီးပေးဆက်ရမယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးတဲ့နောက်ကာကွယ်ရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကကိုရီးယားကျွန်းဆယ်နျူကလ িয়ার ကိရှင်ရေးဆွေးနွေးလို့တဲ့ဆိုတာကိုအမေရိကန်ဘက်ကအတည်ပြုတဲ့အကြောင်းအမေရိကန်ဆိုရာတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လကထိပ်သီးတွေ့ဆုံဖို့မြောက်ကိုရီးယားဘက်ကကမ်းလှမ်းခဲ့ပြီးတဲ့နောက်ကင်ဂျုံအွန်းအနေနဲ့သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံလို့နေတယ်ဆိုတာကိုပထမဆုံးလက်ဆုပ်လက်ကမ်းပြသနိုင်တဲ့လက္ခဏာလေးဖြစ်ပါတယ်။တရုတ်ကားတွေတင်သွင်းမှုအပေါ်အမေရိကန်ကအခွန်သက်သက်သာသာကောက်ယူနေချိန်မှာအမေရိကန်ကားတွေတင်ပို့လာမှာတော့အခွန်အကောက်ကြီးမြင့်လာတာကြောင့်အထိနာရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးတရုတ်နဲ့အထိပ္ပယ်မဲ့မိုက်မဲတဲ့ကုန်သွယ်ရေးဖြစ်တယ်လို့ဒီကနေ့တင်းနှလာနေမှာရှုတ်ချပြောဆိုလိုက်ပါတယ်တရုတ်ကနေအမေရိကန်ကိုကားတစ်စင်းသွင်းရင်နှစ်တက်သမ500ခိုင်နှုန်းမဲ့အခွန်ဆောင်ရတဲ့အချိန်မှာအမေရိကန်ကတရုတ်ကိုကားတစ်စင်းပို့ရင်တော့25ရာခိုင်နှုန်းအခွန်ဆောင်ရတယ်လို့လည်းသမ္မတက Twitter မှာရေးသားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာနောက်သမ္မတဟောင်တူဖြစ်တဲ့လီမြောင်ဘတ်ကိုလက်စားမှုနဲ့ငွေချေးအလွဲသုံးစားမှုတွေနဲ့ထပ်ပြီးတော့တရားစွဲဆိုလိုက်ပါတယ်
ပြပြလာကိုရတနင်္လာနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကြေညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင် VOE American တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဖန်ယူနိုင်နိုင်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာညိုပါ
Thank you. This program has come to you from the Voice of America, Washington.